ဒီကနေ့ကတော့ဒီကလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကတော့ဒီကလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကတော့ဒီကလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကတော့ဒီကလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကတော့ဒီကလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကတော့ဒီကလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကတော့ဒီကလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ မှုကိုလိုက်ပါကူညီပေးနေတဲ့88မျိုးဆက်ငင်းချမ်းရဲနဲ့ပွင့်လင်းလူအဖွဲ့အစည်းကမမီမီကိုမေးကြည့်တော့
နောက်ဆုံးတော့ခုဒီ23ရက်နေ့ကလူမှုဝန်ထမ်းနဲ့ဟိုကြေကြေကနေပြီးတော့ဥတိုက်ဆောက်ထားတဲ့ဆက်စပ်တောက်ခါစီပေါ့နော်တော်တော်များများအရေးကြီးသေးဘူးအဲ့ဒါနဲ့ပတ်သက်ပြီးရဲကို inquiry လိုက်ဖို့ပေးထားတယ်ခုနှစ်ရက်နေ့ရုံးတင်းကိုပန်းဆောင်ကြည့်ရမှာပါပထမဆုံးအနေနဲ့ကတော့အားလုံးရဲတပ်ဖွဲ့တွေတွားရင်လူကုန်ကူးတွေတွားရင်အဲ့ဒီဘုံကတော့နေပြီးတော့အတော်နဲ့တူမဆိုပြီးတော့လိန်လိုက်တယ်ပေါ့နော်တစ်ချက်ပေါ့နော်နောက်တစ်ချက်ကတော့စာတုံးကဆိုလို့ရှိရင်ကလေးကိုအမွေသားမွေတံမဟုတ်ဘူးဒါပေမဲ့မွေးစားရတယ်ပေါ့နော်မွေးစားရတယ်ဒါပေမဲ့အောက်မှာကတော့လူမွေးရဆယ်သိန်းပြည့်ရလို့ပြောတယ်တကယ်လို့ကလေးမွေးစားရဆိုလို့ရှိရင်ဟိုသားသမီးအရင်းလိုပဲဒီကြောင်းထားပေးမပေးလဲမသိဘူးပေါ့နော်နောက်တစ်ခုကတော့ဒီလိုမျိုးအိမ်မှာရဲ20လောက်ပေါ့နော်ဒီကလေးကိုနှိမ့်ဆက်နေတယ်ဆိုတာကိုလေကိုစီသူကခတ်ပြီးသွားရေပေါ့အဲ့တော့ဒီကလေးကိုနှိမ့်ဆက်နေတဲ့အချိန်ဒီကလေးငုံနေတဲ့အတန်တော်မှာတစ်ခါချမ်းအောင်ကြားတယ်ဆိုရင်အိမ်ထဲမှာရှိနေရဘာလို့မကြားရလဲအိမ်ထဲမှာဒီကလေးနဲ့ဒီဒေါက်တာနဲ့နှစ်ယောက်တည်းရှိတာမဟုတ်ဘူးလေတခြားသူတွေလည်းရှိတယ်ဒါကိုတမားတို့ကပြန်ပြီးတော့ကွန်ဆက်အရာပြန်ပြီးတော့စစ်ဆေးဖို့လဲလို့ရဒီကလေးကိုဒီလိုနှိမ့်ဆက်နေတာဆိုတာကမှမိဘတွေကမသိဘူးတမားပုံသက်ပြီးပြောတော့အခါကမှသူတို့ကဟိုနောက်တပုံနေပါရင်ကြားတော့မှသူတို့အမိလေကြိုးမြားဖြစ်တယ်ပေါ့နော်အဲ့တော့ဒီကတာကလူကုန်ကြီးရဲ့ပြည်ပြင်ဌာနအဓိကကြပါလေဒါပေမဲ့လောလောဆယ်အဖြစ်လူကုန်ကြီးရဲ့ပြည်ပြင်ဌာနတရားစွပ်စစ်ထားတာကိုဒီရဲ့ဒီကမောက်လက်ကြားပေးပြီးပေါ့နော်အဲ့တော့ရှေ့ဆက်ပြီးရောဌာနဆိုင်ရာတွေဘယ်လိုဆက်လုပ်နေကြတာတော့ကျွန်တော်တို့တောင်းကြည့်ရမယ်ပေါ့ဒါမြန်မာနိုင်ငံရဲ့ပုံသိပ်ခါဖြစ်ပါတယ်တရားဥပဒေစိုးမိုးရေးအဖြစ်မြန်မာပြည်ရဲ့ပုံသိပ်ခါဖြစ်ပါတယ်
မွေးတည်မှုကြီးမားလာတဲ့ကျမတို့မြန်မာနိုင်ငံထဲမှာမိသားစုဝန်ကြီးအတွက်အသက်အရွယ်မပြည့်ကြတဲ့ကလေးငယ်တွေရဲ့ဘဝဟာခက်တဲ့ကြုံအလားလိုတောင်ဆွေရမလို့ဖြစ်နေပြီလို့ရှောင်းစုံမင်းကလေးများအဖွဲ့ရဲ့ညှိနှိုင်းရေးတာဝန်ခံမနှက်တစင်မင်းကလည်းဆိုပါတယ
်။အရွယ်မရောက်သေးတဲ့မင်းကလေးတွေတမကောက်အရွယ်မရောက်သေးတဲ့ကလေးတွေကိုပုံမှန်မိဘတွေကနေပြီးတော့တခုအနေနဲ့ကတွေ့ချင်တာကမိဘတွေရဲ့ဒီကလေးမွေးပြီးတော့ပြန်ပြီးတော့သူတို့သားသမီးတွေပြန်ခိုင်းစားတာကနေတစ်ဆင့်မကျွေးနိုင်တဲ့သူများအိမ်ကိုပို့လိုက်တဲ့တစ်ဆင့်ပေါ့နော်အဲ့ဒီဟာလေးတွေကိုလည်းအများကြီးတွေ့ရှိရသလိုခေါ်ထားတဲ့သူတွေကလည်းသားသမီးချင်းကိုချင်းမဆာနာပဲနဲ့လူကိုလူလိုမဆက်ဆံမနဲ့ဒါကဟိုခက်တစ်ကြုံပဲပြူတာပေါ့နော်ခက်တစ်ကြုံပြူတဲ့စနစ်အစ်စ်တစ်ခုလို့လည်းကျွန်မအနေနဲ့ကမြင်ပါတယ်
အထူးသဖြင့်တော့ဆယ်ကျော်သက်မိန်းကလေးငယ်တွေဟာမိဘတွေရဲ့အခက်အခဲကိုကူညီခြင်းအားကနေလက်မကိုရောက်သွားတာမျိုးတွေလည်းတွေ့နေရတယ်လို့မနက်သစင်မင်းကဆက်ပြောပြပါတယ်
အမိဘတွေကသူတို့အရှင်မှာရံဖြစ်တယ်ဟိုငွေကြေးရေးမပြေအဆင်မပြေဘူးဆိုလို့ရှိရင်သူတို့ငွေထွက်စာကျင်လာတယ်မိဘကိုကူညီခြင်းနဲ့စိတ်မှာသူတို့ကအထူးသဖြင့် main grade မှာပို့ရှိရဆိုတော့ဒီ main grade မှာမိဘကိုကူညီခြင်းနဲ့စိတ်နဲ့သူတို့ပတ်သက်စာကျင်လာတယ်ပြည်လဲပြောနောက်တစ်ခုကလမ်းကြောင်းမှားတယ်ဆိုတာကမိဘတွေကနေပြောသူတို့ပြောရဟာတကယ်ပဲလမ်းကြောင်းတက်ပြီးဖို့မစိတ်ဘူးမကူပဲသူတို့အဖြစ်တင်တဲ့အတွက်သူတို့ထပ်ပေါက်တွေရှာလာကြရပေါ့နော်ဒီကနေတစ်ဆင့်လမ်းကြောင်းမှားတာလေးတွေအများကြီးတွေ့လာရပါတယ်
အခုတော့မြန်မာနိုင်ငံမှာကအများပြည်သူ၆ခန်းနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖွဲ့နိုင်တော့မှာမို့လူကုန်ကူးမှုတွေကိုပိုးပြီးတော့ဟန်တားနိုင်မယ်ကလေးငယ်တွေရဲ့အခွင့်အရေးတွေကလည်းပိုးပြီးတော့ရလာမယ်ဆိုတဲ့မျှော်လင့်ချက်တွေလည်းအများပြားရှိနေတာပါဒါကြောင့်အစိုးရတက်လက်ထက်ထဲမှာလူကုန်ကူးမှုတိုက်ဖျက်ရေးတွေကလေးငယ်တွေရဲ့ဘဝပိုးပြီးတော့မြင့်မားလာဖို့အတွက်ဘလို့တွေလှုံ့ဆော်ဖို့လိုနိုင်မှာပါလဲ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းရဲ့တုံ့တက်ချက်ကိုလည်းနားဆင်ကြည့်ပါအောင်ရှင်
ပထမဦးဆုံးကတော့ကျွန်တော်တို့နိုင်ငံမှာကလေးသူဆိုင်ရာဥပဒေဆိုတာရှိပါတယ်။အဲ့ဒီဥပဒေက63ခုနဲ့ကျွန်တော်တို့ရှိခဲ့တဲ့ဥပဒေ။အဲ့ဒီဥပဒေကြီးကိုပြန်လည်ပြင်ဆင်မှုအတွက်ကျွန်တော်အရင်အစိုးရလက်ထက်တရားတွေမူကြမ်းတွေကျွန်တော်ပြင်ခဲ့ပြီးပါပြီ။အဲ့တော့ဒီဥပဒေကကလေးအားလုံးကိုကာကွယ်ပေးနိုင်တဲ့ဥပဒေအဖြစ်ဖြစ်ပြီးတော့ဒီအစိုးရလက်ထက်မှာဒါကိုပြဋ္ဌာန်းနိုင်ရင်အားကောင်းပါလိမ့်မယ်။ပြဋ္ဌာန်းရုံနဲ့မကဘဲနဲ့ဒီလိုမျိုးဖြစ်နေတဲ့ပြဿနာတွေကိုထိရောက်စွာအရေးယူနိုင်သောတရားစီရင်ရေးကဏ္ဍကျွန်တော်လွတ်လပ်မှုလည်းကျွန်တော်တို့လိုအပ်တယ်လူလူကြားထဲမှာအသိဉာဏ်ပြန့်ပွားအောင်လှုပ်ဆောင်မှုလုပ်ငန်းတွေအများကြီးလိုအပ်ပါတယ်။ဒါကြောင့်လဲဆိုတော့ပြောင်းလဲချိန်တန်ပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့ဟာဒီဥပဒေလည်းပြောင်းလဲဖို့လိုအပ်တယ်။နောက်ကလေးတွေပေါ်မှာအမျက်ထုတ်ခြင်းနဲ့စိတ်သက်တည်းလည်းပြောင်းလဲဖို့လိုအပ်တယ်လို့သတ်မှတ်ထားတဲ့ဒီလူကိုယ်စားလည်းရှိဖို့လိုအပ်ပါတယ်။ကျွန်တော်မျှော်လင့်ပါတယ်။ဒါကြောင့်လဲဆိုတော့ ကျွန်တော်ဒီကလေးဒီရဲ့ကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ပေးမယ်ဆိုပြီးတော့ရွေးကောက်ပွဲကာလအတွင်းမှာကျွန်တော်ပြောထားတဲ့ဒီလွတ်တော်မှတ်တွေလည်းရှိပါတယ်ဒီကိစ္စကိုလေးစားတော့သူတွေလည်းပါဝင်တဲ့အတွက်အနည်းနဲ့များတော့ကျွန်တော်ပြောင်းလဲလာဖို့အတွက်ကျွန်တော်တို့စောင့်ကြည့်ပစီဘလို့ဆက်လက်ပြောင်းလဲဖို့လည်းကျွန်တော်တောင်းအားပေးပြီးလှုပ်ဆောင်သွားမှာပါ
ကျမတို့မြန်မာနိုင်ငံဟာ1992ခုနှစ်ကနိုင်ငံတကာကလေးတငယ်များအခွင့်အရေးစာချုပ်မှာလက်မှတ်ရေးထိုးထားတာဖြစ်ပါတယ်2014တကောင်စင်းစစ်တမ်းတွေအရမြန်မာနိုင်ငံမှာ18နှစ်အောင်ကြောင်းမတက်နိုင်တဲ့ကလေးတငယ်ပေါင်း4000ကျော်ရှိနေပြီးတော့ကမ္ဘာမှာကလေးလုံအောင်အဆိုးဝါးဆုံးနိုင်ငံ10နိုင်ငံတွေမှာလည်းမြန်မာနိုင်ငံဟာအပါအဝင်ဖြစ်နေတဲ့ struggle ကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်နောက်တစ်ပတ်မှကျမတို့ပြန်ဆောင်ရအောင်ပါနော်နားဆင်ကြတဲ့တော်တော်ရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်